တရုတ်နိုင်ငံအရှေ့မြောက်ပိုင်းဒေသတစ်ခွမှာမီးခိုးမြူတွေဆိုင်းပြီးအသက်ရှူကျက်လက်အောင်လေးလူညဉ့်ညမ်းမှုဆူဆူဝါးဝါဖြစ်လာနေတာမို့ဟာဗန်မြို့ကလေးမှာတော့ကျောင်းတွေပိတ်ထားရသလိုပတ်ဝန်းကျင်ကိုတဲတဲကွက်ကွက်မမြင်ရတဲ့အတွက်ရင်ကြောတွေပိတ်ဆို့နေပြီးလေးစိတ်ကိုပါပိတ်ထားရပါတယ်။လေးလူထဲမှာအန္တရာယ်ရှိတဲ့အမုံပါဝင်နှုံးဟာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ထားတဲ့စိတ်ချရတဲ့အတိုင်းတာထက်အစာပေါင်း40လောက်ပိုပြီးမြင့်မားနေတယ်လို့တနင်္လာနေ့မှာမိုးလေဝသတာဝန်ခံတွေကပြောပါတယ်။ဆောင်းရာသီအတွက်ပထမဆုံးမြို့ကိုအပူဆပေးလိုက်တာမို့အခုလိုပတ်ဝန်းကျင်လေးတို့ညဉ့်ညမ်းမှုတွေတိုးလာတာလို့အစိုးရရဲ့ဆင်ဝါသတင်းမှာဝေဖန်ပြစ်တင်ထားပါတယ်။တရုတ်နိုင်ငံမှာဖွံ့ဖြိုးမှုတဟုန်တိုးမြင့်မားလာတာနဲ့နိုင်ငံအနှံ့အပြားကြောင်မီးသွေးသုံးဆွဲမှုပမာဏတိတ်များနေတာကြောင့်လေးတို့ညဉ့်ညမ်းလာတာတွေနဲ့ပတ်သက်ပြီးနိုင်ငံခေါင်းဆောင်တွေကအရေးတကြီးဖြေရှင်းမှုကလေးတွေပေးလာကြပါတယ်။ဒီပတ်ဝန်းကျင်ညဉ့်ညမ်းမှုအန္တရာယ်ကိုဖြေရှင်းပေးမယ်လို့အစိုးရဘက်ကကြေညာပြုခဲ့တာကာလအတော်ကြာလာပြီဖြစ်ပေမဲ့အခုထိတိတ်ထူးထူးခြားခြားတိုးတက်မလာသေးပါဘူး။အခုလေရုထဲမှာမိခိုးမြူတွေဆိုင်းနေတာဟာနောက်ထပ်24နာရီလောက်ထိဆက်ပြီးတွေ့ရနိုင်တယ်လို့လဲအာနာဘိုင်တွေကကြေညာထားပါတယ်။